တိုင်းမဲ့ကစင်းကရွေးချယ်လိုက်တဲ့ကဘာမှာဩဇာလွှမ်းမိုးတဲ့လူပုဂ္ဂိုလ်တရားစီရင်တဲ့မှာအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားနေတဲ့မြန်မာနိုင်ငံကတိုင်းရင်းသူအမျိုးသမီးနှစ်ဦးလည်းပါဝင်ခဲ့ပါတယ်။မျိုးသမီးငယ်တွေလည်းဖြစ်နိုင်ငံရေးပဋိပက္ခတွေကြားတဲ့အာဏာရှင်ဆန့်ကျင်ရာမှာဦးဆောင်ခဲ့တဲ့အထက်သူတို့ကိုအတိအမှတ်ပြုရွေးချယ်လိုက်တဲ့အပေါ်နိုင်ငံတွင်းကအမျိုးသမီးအလွာဆုံးရဲ့အမြင်တွေကဘယ်လိုရှိပါသလဲ။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုအလိမာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကဘာသာ Times Magazine ကကဘာမှာဦးဆောင်နိုင်သူစံပစ်တီထွင်သူရှေ့ဆောင်သူစတဲ့ကဏ္ဍဆောင်မှာဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားစီရင်ကိုနှစ်စဉ်ထုတ်ပြန်ပါတယ်။အခု2022ခုနှစ်အတွက်စီရင်ထဲမှာမြန်မာအမျိုးသမီး၃ဦးကိုအတိအမှတ်ပြုရွေးချယ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနယ်ဖွာအာဂါဒတိတ်တန်တင်နာရှင်ဒေါက်တာမီမီအောင်နဲ့နှွေဦးတော်လိုင်းမျိုးမှာပါဝင်ခဲ့ကြတဲ့ကချင်တိုင်းရင်သူအက်စတာစီနော်ကရင်တိုင်းရင်သူမအီတင်ဆောင်မောင်တို့ကိုရွေးချယ်ခဲ့ပါတယ်။အင်္ဂါကျိုးပေါ်ပြန်တန်းနိုင်ခဲ့တဲ့စူဆန်ရဲ့ရဟတ်ရင်ငယ်လေးကိုဦးဆောင်တည်ထွင်ခဲ့တဲ့အတွက်ဒေါက်တာမီမီအောင်ကိုစူဆန်တည်ထွင်နိုင်သူကဏ္ဍမှာဩဇာအလွှားနိုင်ဆုံးသူတစ်ဦးအဖြစ်ထည့်သွင်းခဲ့ပြီးအာနာရှင်စံကြီးရင်မှာပါဝင်လှူရှားနေတဲ့အက်စတာစီနောနဲ့မအီတင်ဆောင်မောင်တို့ကိုတော့ဦးဆောင်သူကဏ္ဍမှာထည့်သွင်းအတိအမှတ်ပြုထားပါတယ်။သူတို့နှစ်ဦးအခုလိုရွေးချယ်ခံရတဲ့အပေါ်အက်စတာဂျီနောကမြန်မာနိုင်ငံရဲ့အခွင့်အရေးကိုနိုင်ငံတကာကစိတ်ဝင်စားပြီးဖော်ပြတယ်လို့အမှတ်ယူရတဲ့အကြောင်းသူ့ရဲ့လူမှုကွန်ရက်မှာရေးသားထားပါတယ်။လက်ရှိမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ MUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ကြီးရဒူဝင်ကြီးမတ်အီတင်ဆောင်မောင်ကလည်းဒီလိုအတိအမှတ်ပြုခံရတာဟာမြန်မာအရေးကိုကဘာကအတိအမှတ်ပြုလေးစားတဲ့သဘောဖြစ်တယ်လို့တုံ့ပြန်ထားပါတယ်။သူတို့ကိုအခုလိုရွေးချယ်တဲ့အပေါ်တိုင်းရင်းသားအတိုင်းအဝန်ကလည်းဂုဏ်ယူနေကြပါတယ်။သူတို့ကိုအတိအမှတ်ပြုရရောက်သလိုတစ်ဖက်မှာလည်းလူငယ်တွေကိုနိုင်ငံအရေးမှာထဲထဲဝုံဝုံပါဝင်ဖို့နဲ့တော်လှန်ရေးမှာပါဝင်ခဲ့တဲ့လူငယ်တွေကိုလည်းအတိအမှတ်ပြုရရောက်တယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူလွေပို့ငယ်ကပြောပါတယ်
။ဒီလိုမျိုးအမျိုးသမီးလက်ဖြစ်လူငယ်လက်ဖြစ်တဲ့အတွက်ကြောင့်မို့လူဦးတော်နိုင်ရေးရဲ့စံဆုံးသွားတဲ့အာဇာနည်တွေကလည်းပဲလူငယ်အများစုဖြစ်တယ်အမျိုးသမီးတွေလည်းရှိခဲ့တယ်ပေါ့နော်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာကအမျိုးသမီးတွေကဒီမျိုးသားတွေနဲ့တန်းတူဟိုလက်နဲ့ကန်တော်လိုက်ရေးပဲပြောမျိုးလူထုစံကျင်ရေးမှာပဲပြောပါဝင်ခဲ့ကြတယ်ဆိုပေမဲ့လည်းအပြစ်မှတ်ပြုမှုကအရန်ကိုအားနည်းခဲ့တယ်ပေါ့နော်အခုကျတော့အဲ့လိုမျိုးသုံးတရားတို့ကိုအပြစ်မှတ်ပြုမှုအစကတည်းကလုပ်တင်တာပေါ့နော်ဒါပေမဲ့အခုနောက်မှမှအပြင်းအထန်ချင်းခံခဲ့ရတဲ့ဆိုပေမဲ့လည်းပဲပေါ့နော်ဒါပြီးအမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကိုအတိအမှတ်ပြုတာဖြစ်တယ်။ကျွန်တော်တို့အနာဂတ်မြန်မာနိုင်ငံ gender equality အတွက်စမ်းစာတွေလည်းရလာနိုင်လိမ့်မယ်လို့ညွှန်လင်းပါတယ်။အဲ့ဒီအတွက်လည်းအလုပ်ကိုပြန်မလုပ်လာမယ်လို့လည်းညွှန်လင်းပါတယ်လို့
ရေပေါ်မှာကိုယ်တိုင်ကလည်း EU ဥရောပသမ္မတကပေးတဲ့ Human Rights ကို2020ပြည်နှစ်ကရရှိထားသူဖြစ်ပါတယ်။အစတာဂျီနောနဲ့မဲအီတင်ဆောင်မောင်တို့ဟာစစ်အာဏာသိမ်းပြီးနောက်ရန်ကုန်မြို့ကလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာရှေ့တန်းကပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။မန္တလေးကအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာဦးဆောင်ပါဝင်နေသူတို့ကလည်းအခုလိုလူငယ်တွေအတိအမှတ်ပြုခံရတဲ့အပေါ်ဂုဏ်ယူဝမ်းသာနေပါတယ်
။ဦးဆောင်နေသူကလည်းဒီ၆ဆန့်နဲ့ဒီဒီလူလူအင်အားရှိလို့ပေါ့နော်။ဒါလည်းအခုဒါရှိတုန်းကနေထွက်ခဲ့တဲ့လူတွေကနေဒီမှာဒါကဘာမှမအတိမတ်ကျူရဲဆိုတော့ကိုယ်နိုင်ငံလူငယ်ရေးလက်ဖြစ်တဲ့အမျိုးသမီးလက်ဖြစ်တဲ့ဆိုတော့ဘုံကြီးရဲ့လမ်းတာရေပေါ့နော်အဲတော့ဟိုဦးဆောင်နေကြတော့အဓိကကြည့်သူအားရှိလို့ဖြစ်တယ်ဒီလူထောက်ခံမှုကြောင့်ဒါဒီလိုမျိုးကဘာရှိနေပြီးရလို့ပဲမြင်ပါတယ်ဟုတ
်အာနာသိန်းကာလ9လကျော်ကြာလာတဲ့အထိပုံစံမျိုးစုံနဲ့စန့်ကျင်ဆန္ဒပြနေတဲ့အထက်အများစုကလူငယ်တွေဖြစ်ပါတယ်ရန်ကုန်မြို့ကလူငယ်တအူးကလည်းတော်လှန်ရေးကာလတခြားလုံးမှာပါဝင်ခဲ့တဲ့တခြားအမျိုးသမီးတွေကိုလည်းမေ့လျော့ဖို့မဖြစ်ဘူးလို့ပြောပါတယ်
။ဒီမှာမှာဆိုလို့ရှိရင်တရီဝဲကြီးအစားအလုပ်သမားကြီးရဲ့တပိတ်ကမှစတာဖြစ်တော့အဲအလုပ်သမားပြည်သူတွေအကုန်လုံးပါလာအောင်လို့ဆွတ်ခေါ်ပြီးတဲ့အမအကြီးပေါ့နော်။အဲ့လိုမျိုးသူတို့တွေဆိုလို့ရှိရင်လည်းတန်းတူကော်ပြူခံတဲ့နယ်လို့မြင်နေပေါ့နော်။ဒီတော်လှန်ရေးတခြားလုံးမှာပေါ့နော်။ပါဝင်ခဲ့တဲ့ဥဆောင်ခဲ့တဲ့အစားအမျိုးသမီးတွေလည်းရှိနေသေးတာပေါ့နော်။မေးလို့လို့မဖြစ်ဘူးပေါ့။အခုလိုလဲဆိုတော့တချို့တွေကကြတော့အဲ့လိုပေါ့နော်။ကိုယ်တိုင်ကဥဆောင်ပြီးတော့အဲ့လိုမျိုးအလုံသမားတစ်ပိတ်လို့ပါလို့အတီပါစကြေးလေးဒါပေမဲ့ဒီစီးရင်တော့ပါတော့ပေါ့နော်။ဒီနေ့ဟိုပြည်ပခဖြစ်ရတဲ့ဖိုင်ရှိရပေါ့နော်။ဒါပေမဲ့အကုန်လုံးဒီထဲမှာပါဝင်တဲ့အမျိုးသမီးတွေမျိုးစားတွေကြီးငယ်တွေအကုန်လုံးရေပေါ်စားပြုကြာသွားတယ်လို့မြင်ပြီးတော့တကယ်ပုံပြပါရှောက်ကဲ့
။သ Times Magazine ကရွေးချယ်လိုက်တဲ့2022ခုနှစ်အတွက်ကမ္ဘာမှာဩဇာတက်ရောက်မှုအရှိဆုံးပုဂ္ဂိုလ်အယောက်တရာထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့လည်းပါဝင်ပါတယ်လက်ရှိမှာဖန်ကြီးခံနေရတဲ့ဒေါ်အောင်ဆန်းစုကြည်လည်းအရင်က3ချိန်အတိအမှတ်ပြုစည်းရင်တွင်ခံခဲ့ရပူပါရဲ့2004ခုနှစ်2008ခုနှစ်နဲ့2021ခုနှစ်တို့ကကမ္ဘာမှာဩဇာအလွှမ်းမိုးနိုင်ဆုံးပုဂ္ဂိုလ်တဦးအဖြစ်အတိအမှတ်ပြုခံခဲ့ရတာဖြစ်ပါတယ်ရှင်